Mexico သမ္မတ Gloria Sheinbaum ကရွှေ့ပြောင်းသူတွေ American နိုင်ငံထဲမဝင်ဖို့နဲ့ထန်ထန်သောမူရဆေးတွေမဝင်အောင်တားဆီးရမှာသူ့အစိုးရကဘလို့ကူညီရဲဆိုတာကိုတိုက်ရိုက်ပြောကြားခဲ့တဲ့နောက်မှာသမ္မတ Donald Trump က Mexico ရဲ့တင်ပို့ကုန်တွေပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံမှုကိုသတင်းပတ်၄ပတ်ဆိုင်းငံ့လိုက်ပါတယ်။ American ရဲ့အခွန်တိုးကောက်ခံမှုကို April 2ရက်နေ့အထိရွှေ့ထားကြောင်းနဲ့သူရဲ့ပထမသမ္မတတက်တန်းတုန်းက2018မှာမက္ကဆီကိုနဲ့ကနေဒါတို့နဲ့ချုပ်ဆိုထားတဲ့တွန်းတွဲစာချုပ်မှာပါတဲ့ American company တွေကနဲ့မက္ကဆီကိုရဲ့ပို့ကုန်တွေတင်သွင်းမှုကိုတော့အခွန်မကောက်ဘူးလို့သူ့ရဲ့လူမှုမီဒီယာကနေပြောပါတယ်။ကနေဒါအတွက်အခွန်25ရာခိုင်နှုန်းကောက်ခံမှုနဲ့ပတ်သက်ပြီးဆိုင်းငံ့မှုရှိမရှိသမ္မတ Trump ကမပြောသေးပေမဲ့ကနေဒါအတွက်ပါဆိုင်းငံ့မှုဖြစ်လာနိုင်တယ်လို့ကုန်သွယ်ရေးဝန်ကြီး Howard Lutnick ကကြေညာပြီးနေရုပ်သံမေးမြန်းခန်းမှာပြောပါတယ်။ဘော်ဘူးနေကတော့မက္ကဆီကိုနဲ့ကနေဒါနှစ်နိုင်ငံစလုံးကအမေရိကန်ကိုတင်ပို့တဲ့ကားလုပ်ငန်းဆိုင်ရာပို့ကုန်တွေအတွက်အခွန်အသင့်ကောက်ခံမှုကိုတစ်လကြာဆိုင်းငံ့ထားကြောင်းသမ္မတ Trump ကပြောပါတယ်။မက္ကဆီကိုသမ္မတကကြေညာပြီးနေမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာနှစ်နိုင်ငံနေနဲ့အခုအချုပ်ချာအာဏာပိုင်ဆိုင်မှုဘောင်တွင်းကနေလက်တွဲဆောင်ရွက်မှုဟာမကြုံစဘူးအောင်မြင်မှုရအကြောင်းသဘောတူကြတယ်လို့ဖော်ပြထားပါတယ်။